မလေးရှားနိုင်ငံမှာမေလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီမမျှော်လင့်ဘဲရှုံးနိမ့်သွားခဲ့တာကြောင့်ညွန်မောင်းအစိုးရအသည့်ပေါ်ထွက်လာရုံနဲ့မကဘဲအရင်အစိုးရလက်ထက်ကထိန်းချုပ်ခံရတဲ့မီဒီယာဘက်ပိုင်းမှလည်းကြီးမားတဲ့ပြောင်းလဲမှုတွေထွက်ပေါ်လာနိုင်ပါတယ် VOA သတင်းတောက် Dave Grumnebon မလေးရှားနိုင်ငံကနေပေးပို့တဲ့သတင်းလွှာကိုတော့ကိုဇော်ဝင်းလှိုင်တင်ပြထားပါတယ်
မလေးရှားနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်အတွက်အာယုံဦးရောက်တော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့မလေးရှားကီနီသတင်းဌာနရဲ့ရုံးနေမှာစိတ်အားထက်သန်မှုတွေဖြစ်ပေါ်နေပါတယ်။စတီဗင်ဂန်ဟာမလေးရှားကီနီသတင်းဌာနရဲ့အက်ဒီတာချုပ်ပါ
။ I am pretty optimistic that you know somehow things will be different.
ပြောင်းလဲတစ်ခုခုဖြစ်လာလိမ့်မယ်ဆိုတဲ့ယုံကြည်ချက်ကျွန်တော်မှရှိနေပါတယ်။ဒါပေမဲ့ပြောဖို့တော့စောပါသေးတယ
်။စောလွန်သေးတယ်လို့ပြောရတဲ့အကြောင်းရင်းကတော့မလေးရှားနိုင်ငံဗြိတိရှ်လက်အောက်ကလွတ်လပ်ရေးရပြီးတဲ့နှစ်ပေါင်း60ကျော်အတွင်းမေလတုန်းကကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာအတိုက်ခံပါတီကပထမဆုံးအကြိမ်အနိုင်ရလိုက်တဲ့အတွက်ဖြစ်ပါတယ်။တိုင်းပြည်အတွင်းကအထင်ကရသတင်းဌာနတွေအများစုဟာအစိုးရရဲ့ထိန်းကုပ်မှုအောက်မှာဆဲဆုနှစ်ပေါင်းများစွာရှိနေခဲ့ကြတာပါ။သတင်းမီဒီယာကိုနိုင်ငံရေးပါတီနဲ့သူတို့နဲ့နှိစက်တဲ့စီးပွားရေးအတိုင်းဝိုင်းတို့ကထိန်းချုပ်ထားတဲ့အပြင်အစိုးရပိုင်းသတင်းဌာနကလည်းရှိနေပြန်တာပါ။အစိုးရကချမှတ်ထားတဲ့မူဝါဒတွေနဲ့တပြေးညီမဖြစ်တဲ့မလေးရှားကီနီလိုပုဂ္ဂလိကသတင်းဌာနတွေလုပ်ငန်းလိုင်စင်ရဖို့ခက်ခဲအောင်အာဏာပိုင်တွေကဖန်တီးထားကြောင်းနော့တင်ဟမ်မလေးရှားတက္ကသိုလ်က Gayanthri Venkateswaran ကပြောပါတယ
် It was definitely you know outright censorship because the government could say too and would say
သတင်းတစ်ခုကိုပုံနှိပ်တင်ပြဖို့ဒါမှမဟုတ်အသံလွှင့်ဖို့အတွက်အစိုးရကခွင့်ပြုတယ်မပြုဘူးဆိုတဲ့ဆုံးဖြတ်ပိုင်ခွင့်ရှိနေတာကြောင့်ဒါဟာဆန်ဆာဖြတ်တောက်မှုပဲဖြစ်ပါတယ
်။ဥပမာအဖြစ်ရွက်ကောက်ပွဲရှုံးနိမ့်ပြီးယာရုကနှုတ်ထွက်သွားခဲ့ရတဲ့ဝန်ကြီးချုပ်နာဂျီဖ်ရာဇာအပေါ်အခရီးလိုက်စားမှုဆိုင်ရာဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့ပင်မရေစီကြောင်းထဲမှာရှိနေကြတဲ့အဓိကသတင်းဌာနကြီးတွေကရှော့ပေါက်ပြီးပြောတာမျိုးရှိသလိုမဟုတ်ပါဘူးလို့ညင်းဆိုတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲကေဗင်ခေါ်လိုမဲဆန္ဒရှင်တွေကမလေးရှားကီနီလိုတခြားသတင်းဌာနတွေရဲ့တင်ပြမှုကိုကြည်လာကြတာပါ။
People do generally do not trust the mainstream media before the general election.
ပင်မရေစီးကြောင်းထဲမှာရှိနေတဲ့အဓိကသတင်းဌာနတွေကိုထွေထွေရွေးကောက်ပွဲမတိုင်ခင်မှာလူတွေကသိပ်မယုံကြပါဘူး။ဒါကြောင့်လူတွေကအင်တာနက်ပေါ်မှာတခြားသတင်းဌာနတွေနဲ့ပိုပြီးမျက်မျက်တတရှိတဲ့သတင်းတွေကိုရှာဖတ်လို့ရှိပါတယ်
။ညွန်မောင်းအစိုးရတက်ကတော့လွတ်လပ်စွာပြောဆိုခွင့်ပြုမဲ့အကြောင်းမဲဆွယ်စည်းဝေးကာလမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ပေးထားတဲ့ကတိအတိုင်းတကယ်လုပ်မယ်မလုပ်ဘူးဆိုတာကတော့မသေးကြသေးပါဘူး။လက်ရှိဝန်ကြီးချုပ်မဟာတရားမိုဟာမက်ဟာ1982ခုနှစ်ကနေ2003ခုနှစ်အထိဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပြီးသူတာဝန်ထမ်းဆောင်စဉ်ကာလအတွင်းမှာလည်းမီဒီယာတွေနဲ့ဆက်ဆံရေးမပြေလည်ခဲ့ပါဘူး။မလေးရှားကီနီသတင်းတိုက်မှာတော့ဝန်ကြီးချုပ်မဟာတရားပထမအကြိမ်ဝန်ကြီးချုပ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းအပိတ်ခံလိုက်ရတဲ့ဆိုင်းငံ့ခံထားရတဲ့သတင်းတိုက်တွေအတွက်တီးတန့်တတ်မှတ်ထားတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့အနိုင်ရကြီးတစ်ခုရှိနေတာကိုအက်ဒီတာချုပ်စတီဗင်ဂန်းကထောက်ပြပြောဆိုပါတယ်။
It's pretty ironic, isn't it? I mean, you know, the fact that you have a prime minister now who you know
true to say, no? ဝင်ကြုံဖြစ်ပြမတိကျတာဝန်ထမ်းဆောင်စဉ်ကာလမှာသတင်းမီဒီယာနဲ့ရင်းနှီးမှုမရှိခဲ့ပါဘူး။သတင်းမီဒီယာရဲ့ရန်သူဖြစ်ခဲ့တယ်ဆိုတာကိုကိုကသိထားပါတယ်။အခုတော့ဝင်ကြုံဖြစ်သူကပြန်ရွေးခံရတယ်။သူ့နာနဲ့ဆိုတာကလည်းဒေနလခွင့်ပေးမယ်ဆိုတဲ့အချက်ပေါ်အခြေခံပြီးနိုင်ခဲ့တယ်ဆိုတော့ထူးဆန်းနေပါတယ
်။သူတို့အနေနဲ့ကတော့အရင်အစိုးရပေါ်ထားတဲ့သဘောထားအတိုင်းပဲအစိုးရတဲ့အပေါ်မှာလည်းပြက်ပြက်သားသားဆက်ဆံသွားမယ်လို့မလေးရှားကီနီကပြောပါတယ်။ဒါပေမဲ့တိုင်းပြည်အတွင်းကသတင်းဌာနတွေအနေနဲ့ဘလို့အခင်းအကျင်းနေတဲ့အနာဂတ်မှာရင်ဆိုင်ကြရမယ်ဆိုတာကတော့ကြိုတင်ခံမှန်းလို့မရနိုင်သေးတဲ့အချက်ဖြစ်ပါတယ်ခင်ဗျာ။